မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြောင့်တေဆုံးကြရတဲ့လူဦးရေထက်မူရစ်စေဝါကြောင့်တေဆုံးရသူအရေအတွက်ကပိုများနေတယ်လို့အမေရိကန်အခြေစိုက် Transnational Institute TNI အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ဒီပြဿနာတွေကိုရောကြသွားအောင် NLD အရက်သားအစိုးရတည်လက်ထက်မှာလှုပ်ဆောင်ဖို့လိုကြောင်းလဲ TNI အဖွဲ့ကတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါအောင်ရှင
်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကကျေးရွာတွေမှာမွေးရည်ဆေးဝါးသုံးဆွဲတဲ့လူငယ်တွေပိုများလာပြီး HIV ရောဂါဆွဲကပ်ကြတဲ့လူနာအရေအတွက်ဟာမြန်မာနိုင်ငံတွင်းအခြားပြည်နယ်နဲ့တိုင်းတွေတက်စာရင်ကချင်ပြည်နယ်မှာကပိုများနေသလိုအရှိတောင်အာရှဒေသတွေမှာလည်းကချင်ဒေသက HIV ဝေဒနာတဲ့အရေးအတွက်ကပိုများနေကြောင်းဝါရှင်တန် DC အခြေစိုက် Transitional Institute TNI အဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မွေးရည်ဆေးဝါးသုံးဆွဲမှုဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းထိမရနိုင်အောင်ကချင်ပြည်နယ်တွင်းမှာတိုးပွားလာကြောင်းလည်းအစီရင်ခံစာကဆိုပါတယ်။အရင်စစ်အစိုးရလက်ထက်နဲ့ဦးသိန်းစိန်အစိုးရလက်ထက်မှာမွေးရည်ဆေးဝါးပြဿနာကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းခဲ့ခြင်းမရှိတာကြောင့်လည်းအခုလိုမွေးရည်ဆေးသုံးဆွဲသူတွေပိုပြီးတေဆုံးနေရတယ်လို့ TNI အစီရင်ခံစာကဆိုပါတယ်။ကချင်ပြည်နယ်အတွင်းမွေးရည်ဆေးသုံးဆွဲမှုကြောင့်တေဆုံးနေရသူအရေအတွက်ပိုများနေကြောင်း TNI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Nick Buston ကပြောပါတယ
်။ More people die from problematic drug use and if you look at people who die also of HIV and AIDS infections and so onit is a big issue
မွေးဆေးသုံးလို့တည်ဆုံးတဲ့သူကပိုများနေပြီးတော့မွေးဆေးကြောင့်ဖြစ်လာတဲ့ HIV ဝေဒနာကြောင့်ကချင်ပြည်နယ်ထဲမှာတည်ဆုံးရသူဥယျာဟာကချင်ပြည်တွင်းဆေးကြောင့်တည်ဆုံးရတဲ့ဥယျာတွေပိုများနေအောင်ကျွန်တော်လေ့လာတွေးရှိရပါတယ်ဒါအဓိကပြဿနာဖြစ်ပါတယ
်ကချင်ပြည်နယ်တွင်းမွေးရဆေးဆွဲတဲ့ပြဿနာကိုအရင်အစိုးရတွေကတေချာဖြေရှင်းမပေးတာကြောင့်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC အဖွဲ့ဝင်တွေကမခဋ္ဌပြုပြီးပတ်ချဆန်ဆိုတဲ့မွေးရည်ဆေးတိုက်ဖြတ်ရေးအဖွဲ့ကိုလွန်ခဲ့တဲ့နှစ်နှစ်ကစလို့ကိုတူကိုတထူတောင်လာခဲ့ကြပါတယ်။ဒီအဖွဲ့အနေနဲ့မွေးရည်ဆေးဆွဲသူတွေကိုဖမ်းဆီးတာမျိုးဆေးပြတ်အောင်ကုသပေးတာမျိုးတပိုင်းတနိုင်လုပ်နေပေမဲ့ကချင်ပြည်နယ်တွင်းကမွေးရည်ဆေးပြဿနာကိုတော့အပြီးအပြတ်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။အရင်အစိုးရအစစ်အစစ်ဟာမွေးရည်ဆေးတိုက်ဖြတ်ရေးလုပ်ငန်းကိုလုပ်တယ်ဆိုပေမဲ့မူဝါဒနဲ့ကင်တွယ်ပုံကင်တွယ်နည်းမှားယွင်းနေတာကြောင့်မွေးရည်ဆေးသုံးဆွဲသူတချို့နဲ့အသေးစားမွေးရည်ဆေးအယောင်းဝယ်သမားတွေကိုနှိမ့်နှိုင်းတာမျိုးလောက်သာလုပ်နိုင်ခဲ့တယ်လို့ TNI အဖွဲ့ကပြောပါတယ်။ဒါကြောင့်အခုအစ်စ်တက်လာတဲ့ NLD အရက်သားအစိုးရတဲ့လက်ထက်မှာပုံပြီးထိရောက်တဲ့လှုပ်ဆောင်မှုတွေရှိဖို့လိုတယ်လို့ TNI အဖွဲ့က Mr. Nick Buston ကပြောပါတယ
်။ You need to talk to the militias and the armed militias that actually are making money out of the drugs trade. That would be a better place.
ဒီသားတွင်ကပြည်သူ့စစ်အဖွဲ့တွေကိုအဓိကပြစ်မှတ်ထားပြီးတော့ငွေစီဝါပြဿနာကိုဖြေရှင်းဖို့လိုပါတယ်။ဒီလက်နက်ကိုင်အဖွဲ့တွေကသူတို့အဖွဲ့ရည်တည်နိုင်ရေးအတွက်ငွေစီထိုးလို့ရောင်းချမှုတွေမှာပါဝင်ပတ်သက်နေတာတွေ့ရလို့ဖြစ်ပါတယ်။နောက်တစ်ပိုင်းကတော့ငွေစီအန္တရာယ်ကြုံနေရတဲ့တခြားတိုင်းပြည်တွေမှာငွေစီဆွဲသူတွေနဲ့စိုက်ပျိုးသူတွေကိုဖိမကူညီတဲ့အစီအစဉ်တွေလေးပေးဆောင်ရွက်နေကြသလိုအကြီးစားမွေးရည်ရာဇာဂိုင်းတွေကိုအဓိကပြစ်မှတ်ထားပြီးချေမှုန်းနေကြပါတယ်။ဒီနေ့ကအောင်မြင်မှုပိုရနေတာတွေ့ရပါတယ
်မြန်မာနိုင်ငံရဲ့မွေးရည်ဆေးပြဿနာမှာတိုင်းဒေသနဲ့ကန်အဖွဲ့အစည်းတချို့နဲ့မွေးရည်ဆေးထုတ်လုပ်ရောင်းဝယ်တဲ့လုပ်ငန်းတွေကြအဆက်အဆက်ရှိနေတာကိုလေ့လာတွေ့ရတယ်လို့လဲ TNI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မွေးရည်ဆေးရဲ့မူလစမြစ်ဖြစ်တဲ့စိုက်ပျိုးထုတ်လုပ်သူအဓိကအရင်းမြစ်တွေကိုနှိမ်နှင်းနိုင်မှသာမြန်မာအစိုးရအသည့်အနေနဲ့အောင်မြင်မှုတွေရနိုင်မှာဖြစ်တယ်လို့လဲအစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂမွေးရည်ဆေးနဲ့ရာဇဝတ်မှုထိန်းချုပ်ရေးUNODC အဖွဲ့ရဲ့လွန်ခဲ့တဲ့နှစ်တွေအထိအစီရင်ခံစာအရကမ္ဘာပေါ်မှာအာဖဂန်နစ္စတန်နိုင်ငံပြီးရင်မြန်မာနိုင်ငံဟာဒုတိယမြောက်ဘိန်းမြူအထွတ်ဆုံးနိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ